ဆရာတို့မနေ့ကပါတီသစ်ထောင်လိုက်တယ်ကြားလို့ပါခင်ဗျာအဲ့ဒါအနေနဲ့ပြောပြလို့ရပါလားခင်ဗျာ
ရပါတယ်ခင်ဗျာကျွန်တော်တို့ခြေတိုင်းလေးရဲ့နေ့ခြေတိုင်း40နာမနစ်မှာဒီတော့ဒီတော့ပဲပေါ်မရှင်မှာဒါကျွန်တော်ရဲ့ရောင်တဲ့ဒေသကြီးအမတ်တွေလို့တော့ကိုယ်ရဲ့ဥစ္စာရဲ့အပါဝင်ပေါ့ကျွန်တော်တို့လေးခုပေါ့နောက်ကော်မရှင်ရုံးမှာသွားရောက်ပြီးတော့မပုတ်တင်ပါနဲ့အပြင်မှာတော့6ယောက်ပေါ့ဗျာပေါင်း10ယောက်ပေါ့နောက်10ဦးသွားပြီးတော့ကျွန်တော်တို့မနေ့ကဆောင်ရွက်ဖြစ်ပါတယ်အမတ်ရှင်45နဲ့ကော်မရှင်ကကျွန်တော်တို့တင်ပြတဲ့အမျိုးသားဒီမိုကရေစီပါတီဖြစ်ဒီတော့ဝင်ဆောက်လာရင်ဆောက်လာဟုတ်မနေ့ကလက်ခံလိုက်ပြီဖြစ်ပါတယ
်ဘာရွေးချက်နဲ့ဒီပါတီသစ်ထောင်နေဆိုတာလည်းသိပြစီလားခင်ဗျာ
ရွေးချက်တော့ဗျာကျွန်တော်တို့နှစ်ပေါင်း20လုံးလုံးလုပ်ခဲ့ပြီပဲမပြီးဆုံးသေးတဲ့တာဝန်လို့ရပေါ့ဗျာမဟာဗျူဟာသုံးရချန်ခဲ့တာဟုတ်နောက်တစ်ခါတော့အမျိုးသားပြန်လဲသိမြည်ရေးအမျိုးသားပြန်လဲရှင်းလို့ရည်ရေးပေါ့နှစ်ကတော့ဒီမိုကရေစီရေးပေါ့သုံးကတော့လူ့ခွင့်ရေးပေါ့အဲ့ဒီချက်လက်ဒီပေါ်မှာအခြေခံပြီးလို့လုပ်ပါမယ်
ဒီပါတီကိုကျတို့အမျိုးသားဒီမိုကရေစီပါတီသစ်ဆိုပြီးတော့ဘာကြောင့်နာမည်ပေးရတာတော့ခင်ဗျာ
ဟာတော့ကျွန်တော်ကဥပဒေအရဒီမိုကရေစီဖွဲ့ချုပ်ပါနှစ်ပေါင်း20လုံးလုံးဟာကျွန်တော်ဘဝကြီးပြီးရတယ်အဲ့ဒါလည်းအမျိုးသားဒီမိုကရေစီအားစုပါတီဆိုတာဒီစကလုံးကလည်းကျွန်တော်ရွေးခဲ့တယ်ဘာရောက်လဲဆိုရင်ခုနမပြီးဆုံးတဲ့တာဝန်ကိုဆက်လုပ်ဖို့အဲ့တော့ခုနကမပြီးဆုံးတဲ့တာဝန်ကြီးရှင်းနေရတာပါလို့ကျွန်တော်ရဲ့ပြမရေးစီကြောင်းနဲ့နော်အနည်းပါကျွန်တော်ရှိတယ်ဆိုတာကိုဖော်ပြခြင်းနဲ့အမိနဲ့ပါတီတက်ကိုကျွန်တော်ထူထောင်ခြင်းဖြစ်ပါလား
ပထမဦးဆုံးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာဆရာတို့နှစ်ပေါင်းများစွာလုပ်ခဲ့တယ်ပြီးတော့တခါခွဲထွက်ပြီးတော့အမျိုးသားဒီမိုကရေစီအင်အားစုဆိုပြီးတော့ထောင်တယ်အခုအမျိုးသားဒီမိုကရေစီပါတီတက်ဆိုပြီးတော့ဆရာတို့ထပ်ပြီးတော့ထောင်တယ်ဆိုတော့ဒီပါတီလေးနှစ်ခုသုံးခုမှာတော့ဆရာတို့အဆင်မပြေဘူးပေါ့လေခွဲထွက်တာတွေဘာတွေရှိတဲ့အခါနိုင်ငံနဲ့ချီတဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆိုတာကိုဆရာတို့တကယ်များလုပ်နိုင်ပါမလားဆိုတော့တန်တရားရှိသူတွေကမေကွန်းထုတ်နေတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာဘာတွေများတုံ့ပြန်ရှင်းပြခြင်းပါလဲခင်ဗျာ
ဟောကျွန်တော်ရေဆုံးရှင်းပြခြင်းအချက်ကကျွန်တော်တို့ကဘယ်တော့မှဖတ်မလို့ရဘူးဘယ်တော့မှထုတ်မလို့ရဘူးအလို့ရဘူးဖွဲ့ချုပ်မှာမေရခိုင်နေစီတော့ကျွန်တော်စီးစီးသာဝန်ယူပေးခဲ့တယ်။ဒါမေရခိုင်နေမှာကျွန်တော်တို့ကတရားဥပဒေပေါင်းတွဲကတော့နိုင်ငံရေးလုပ်မယ်ဆိုရင်ဥပဒေကအလို့တော့ဖြစ်ပြီးဖြစ်တယ်ဆိုတော့ဒီစေဥပဒေကိုကျွန်တော်တို့လက်ခံရမှာပဲအဲ့လိုလက်ခံတဲ့အနေနဲ့အလို့ရဒီမိုကရေစီအားစုပါတီကိုကျွန်တော်တို့ဖွဲ့ပြီးတော့ရွေးတော့ပွဲလာရအောင်သွားတာပါအဲ့ဒီကေမျိုးရဒီမိုကရေစီအားစုပါတီမှာလေကျွန်တော်တို့ကထုတ်ထွက်ခဲ့တာမဟုတ်ဘူးခွဲထွက်ခဲ့တာမဟုတ်ဘူးဟာရွေးတော့ပွဲလုပ်ပြီးဆယ်ရက်မှကျွန်တော်ကိုထုတ်ပြစ်ခဲ့တာပါ
နော်မလာကိုကျင်းပဖို့ရှိတဲ့ကြားပြရွေးကောက်ပွဲမှာရောကျဲတို့ပါတီမှတ်ပုံတင်ခွင့်ရလို့ရှိရင်ဝင်ပြိုင်ဖို့ရှိပါလားခင်ဗျာ
အရှိပါတယ်ဒီတော့လည်းကျွန်တော်ဒီဂျူနယ်လေးရဲ့နေ့မှာပါတီကိုတော့ကျွန်တော်ပြည်တော်ချင်းဖြစ်ပါတယ်ကျွန်တော်တို့ဒေသဆက်ကားမြို့နယ်မှာကျွန်တော်တို့အဦးဝင်မှုအစဆုံးပြင်ဆင်လာပါပြီနောက်တော့အပေါင်းစုချက်ကြီးကနော်မြန်မာလိုမျိုးနဲ့ဦးလဲကျွန်တော်ဦးသိမ်းပါနေပါပြီ
2015ခုနှစ်ရွေးကောက်ပွဲမှာတကယ်လို့များ NLD ပါတီကရွေးကောက်ပွဲဝင်ခဲ့လို့ရှိရင်ဆရာတို့ပါတီအနေနဲ့ပေါ့လေ NLD နဲ့ပူးပေါင်းမယ်ဆိုတဲ့သတင်းတွေလည်းထွက်နေတာရှိတယ်အဲ့ဒါရောမှန်ပါသလားခင်ဗျာ
အမှန်ပါလေတနေ့အဖွဲ့ချုပ်ကပြန်လည်မဟုတ်ပြီရွေးကောက်ပွဲလာရတော့ပေါင်းမယ်ဆိုရင်အခုဒီတော့ဒီတော်နဲ့ပါတီကိုချက်သိမ်းပြီးတော့အဖွဲ့ချုပ်နဲ့ပြောင်းဝင်မှုအခြေအနေပါပဲ
လက်ရှိအစိုးရတက်လက်ထက်မှာအမျိုးသားပြန်လဲတင့်မြတ်ရေးပေါ့လေဆရာတို့အားလုံးကြိုးပမ်းနေအမျိုးသားပြန်လဲတင့်မြတ်ရေးရဲ့အလားအလာကိုဘယ်လိုတွေများမှန်းဆလို့ရပါလဲခင်ဗျာ
စေတနာမမှန်နဲ့ပေါ့ဗျာလုံးဝမမှန်နဲ့ကျေပါလို့ရှိရင်အပြာလာရည်ကြည်မှုဖြစ်လာပြီးတော့အမျိုးသားပြန်လဲတင့်မြတ်ရေးရာအဆုံးမနစ်မှာကျွန်တော်တို့ရောက်ရပါပါ
ဆရာဦးသိန်းညွန့်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့